ဂျမနီဝန်ကြီးချုပ်အင်္ဂလာမာကာကသူဟာစရုံထတက်တန်းပြန်လဲပြီးအရွေးခံမှုအတွက်လုပ်နေတယ်လို့တနင်္ဂနွေနေ့မှာပဲကြေညာလိုက်ပါတယ်။အခုလိုတရားဝင်မကြေညာခင်မှာသူဟာသူ့ရဲ့ခရီးယန်ဒီမိုကရက်တစ်ပါတီ CDU ကအကြီးအကဲအဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့မစ်မာကာကသတင်းတောက်တွေကိုပြောပါတယ်။အခုလိုဆုံးဖြတ်ချက်အတွက်အချိန်ယူစဉ်းစားတာဖြစ်ပေမဲ့ဝန်ကြီးချုပ်ဖြစ်တဲ့နောက်တစ်ချိန်တာဝန်ထပ်ပြီးတော့ယူဖို့အသင့်ပါပဲလို့လည်းပြောပါတယ်။ဒါဟာရွေးကောက်ပွဲမဲဆွယ်ဖို့အတွက်မဟုတ်ဘဲကျန်းမာရေးအခြေအနေပြင်နောက်ထပ်၄နှစ်သက်တမ်းတာဝန်ထမ်းဆောင်ဖို့အတွက်ဆုံးဖြတ်ချက်ဖြစ်ကြောင်းလည်းပြောပါတယ်။ American ပြည်ထောင်စုမှာသမ္မတအသစ်ဖြစ် Donald Trump အရွေးခံခဲ့ရပြီး Britain နိုင်ငံကလည်း EU ဥရောပသမ္မတကနေခွဲထွက်သွားခဲ့တဲ့နောက်ပိုင်းဥရောပတည်ငြိမ်ရေးအတွက်လှုပ်ဆောင်နိုင်သူအဖြစ်ဂျာမနီနိုင်ငံရဲ့ပထမဆုံးအမျိုးသမီးဝန်ကြီးချုပ်ဖြစ်တဲ့အင်္ဂလာမာကာကိုအများကသတ်မှတ်ခဲ့ကြတာဖြစ်ပါတယ်။အသက်62နှစ်ရှိပြီဖြစ်တဲ့အင်္ဂလာမာကာက2018ခုနှစ်မှာအနိုင်ရပြီးနောက်ထပ်၄နှစ်သက်တမ်းဆက်ပြီးတာဝန်ထမ်းဆောင်ခဲ့မယ်ဆိုရင်သူဟာစပီးခေကာလမှာဝန်ကြီးချုပ်တာဝန်ယူခဲ့တဲ့ဟဲမတ်ခိုလိုပဲ16နှစ်ကြာနိုင်ငံအကြီးအကဲတစ်ယောက်ဖြစ်နေသတ်မှတ်နိုင်မှာဖြစ်ပါတယ်။